တော်တာရှင်များရှင်2019ခုနှစ်မလ29ရက်မနေ့ကတမတော်နဲ့အစိုးရအာဏာရပါတီတို့ဟာနိုင်ငံတော်အခမ်းအနားတစ်ခုကိုခေါင်းစဉ်နှစ်ခုခွဲပြီးကျင်းပခဲ့ကြပါတယ်။တမတော်ကတမတော်နေ့ဆိုတဲ့နာမည်နဲ့နေပြည်တော်မှာကျင်းပခဲ့တာဖြစ်ပြီးအာဏာရ NLD ပါတီကတော့တော်လှန်ရေးနေ့ဆိုပြီးရန်ကုန်ပါတီရုံးချုပ်မှာကျင်းပခဲ့တာဖြစ်ပါတယ်။ဒီတော့ပြည်သူလူထုကြားအထူးသဖြင့်လူငယ်တွေကြားမှာဒီနေ့နှစ်နှစ်ရဲ့ကွဲပြားမှုကိုတွေးဟပွားစရာဖြစ်လာပါတယ်။တမရော်နေစွာနဲ့ပတ်သက်ပြီးနိုင်ငံတော်ငြိမ်မှုပြပြမှုတိဆောက်ရေးအစိုးရလက်ထက်1992ခုနှစ်ပြန်ကြားရေးဌာနကထုတ်ဝေတဲ့မြတောင်းညူရေးတဲ့ရဲဘော်၃ချိတ်စာအုပ်စာမျက်နှာ17မှာအခုလိုဖော်ပြထားပါတယ်။1942ခုနှစ်ဒီဇင်ဘာလ26ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာနေထိုင်တဲ့ဦးလွန်ဖေရဲ့နေအိမ်မှာတခင်အောင်ဆန်းတဲ့ရဲဘော်တွေဟာမြမလူလက်ရေးကိုဦးလည်မတုံဦးဆွေးဆံမြည်သည့်တိုင်တိုက်ခိုက်ကြမယ်ဆိုတဲ့အဓိဋ္ဌာန်နဲ့တစ္ဆာဆူတွေးတောက်ခဲ့ပြီးမလွတ်လည်ရေးတက်မရော BIA ကိုစတင်ထူထောင်ခဲ့ရာကအဲ့ဒီနေ့ကိုတက်မရော်နေ့အဖြစ်သတ်မှတ်ခဲ့တယ်လို့ဆိုပါတယ်။1945ခုနှစ်မတ်လ29ရက်နေ့မှာမမာပြည်ကွန်မြူနစ်ပါတီပြည်သူ့ရေးတပုံပါတီနဲ့တက်မရော်စတဲ့အင်အားစု3စုပေါင်းပြီးတော့ဖက်စစ်ဂျပန်တော်လှန်ရေးဆင်နွှဲခဲ့ကြပါဗါတယ်။အဲ့ဒီနေ့ကိုတော့တော်လှန်ရေးနေ့လို့သတ်မှတ်ခဲ့ပါတယ်။ပထမပိုင်း1945ခုနှစ်ကနေ1955ခုလောက်အထိဖက်စစ်တော်လှန်ရေးနေ့အခမ်းအနားဖြစ်တက်မရော်ကပါပူးပေါင်းကျင်းပါပါတယ်။1955ခုနှစ်နောက်ပိုင်းမှာတော့တက်မရော်ကတက်မရော်နေ့ဆိုတဲ့နာမည်နဲ့ပဲကျင်းပပြီးတိုင်းရင်းသားတော်လှန်ရေးအင်အားစုတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီမိုကရက်တစ်ပါတီတွေကျောင်းသားသမ္မဂတွေနဲ့စစ်တပ်နဲ့စစ်တပိုင်းတွေရဲ့အာဏာရဥဆောင်မှုကိုမလိုချင်သူတွေကတော်လှန်ရေးနေ့အဖြစ်ကျင်းပကြပါတယ်။အဲ့လိုအခေါ်ဝိဝါဒကွဲပြားနေတာနဲ့ပတ်သက်လို့ဝေဖန်လာသူက88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကလူသမားရေးရာတာဝန်ခံမတ်မမာဦးဖြစ်ပါတယ်။
အမှန်တကယ်ကဖက်စစ်တော်လှန်ရေးနေ့ဖက်စစ်တော်လှန်ရေးနေ့ဖြစ်တဲ့အတွက်ဒီနေ့ဒီရက်ကိုတော်လှန်ရေးနေ့ဆိုတဲ့ခေါင်းစဉ်တစ်ခုလည်းပဲကျွန်တော်တို့ပြည်သူလူထုအနေနဲ့မြင်ကျင်တယ်အခုလိုမျိုးတက်မတော်နေ့လို့လို့တော်လှန်ရေးနေ့လို့လို့ပူးပေါင်းပြီးတော့ခေါင်းစဉ်တက်နေတာကလက်ရှိအစိုးရအနေနဲ့ရဲရဲဝုံဝုံပြက်ပြက်သားသားတက်မတော်နေ့ဆိုရင်တက်မတော်နေ့တော်လှန်ရေးနေ့ဆိုရင်တော်လှန်ရေးနေ့တစ်ခုတည်းကိုပဲရွေးချယ်ပြီးတော့ကျင်းပစေချင်တယ
်82နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကကြေညာချက်တစ်ခုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာနိုင်ငံရဲ့အစိုးရပြပြပြပြဖြစ်အောင်လုပ်နိုင်မဲ့နိုင်ငံရေးသမားများနဲ့နိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူရတဲ့တက်မတော်ကြားထဲမှာနားလည်မှုအများကြီးရှိဖို့လိုပါတယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုလည်းထည့်သွင်းဖော်ပြထားပါတယ်။အဲ့ဒီဖော်ပြချက်ကိုအကောင်းမြင်ကြိုဆိုသူကတော့တရိတ်ဆန်မွေးမြူရေးနဲ့ဆေးကုသရေးတက္ကသိုလ်ရဲ့ပါမုခချုပ်ဟောင်းတဦးဖြစ်တဲ့ဇာယိဆရာကြည်မင်းဖြစ်ပါတယ
်။နိုင်ငံရေးအုပ်စုနဲ့စီးအုပ်စုကြားထဲမှာနားလည်မှုကြီးရှိရမယ်ဒါမှတိုင်းပြည်ကောင်းအောင်လုပ်အောင်မယ်ဆိုတော့ဒါကတော့အမျိုးမြင်ရှိတဲ့နိုင်ငံကောင်းဆောင်တယောက်ပေါ့နော်အစစ်အပြင်းဘာမှလုံးလို့မရအောင်အကုန်လုံးဝိုင်းပြီးတော့ပြည်ထားတယ် NLD လိုပြည်သူပါတီတစ်ခုရဲ့ခေါင်းဆောင်နေတယ်အဲ့တော့ဒီလိုပဲပြောအောင်ပါပဲပေါ့ဒါကြောင့်လဲဆို NLD ပါတီကတိုင်းပြည်ကောင်းစားရေးပြည်ရင်းငြိမ်းချမ်းရေးနိုင်ငံဖွံ့ဖြိုးရေးဆိုတဲ့အချက်တွေကိုအဓိကထားပြီးတော့လှုပ်ဆောင်နေတဲ့ဖွဲ့စည်းတဲ့အခါကျတော့သူတို့လှုပ်ချင်တိုင်းချင်တိုင်းပေါက်ဖို့သူတို့ရဲ့ရည်မှန်းချက်တွေအောင်မြင်မှုအတွက်ကဉာဏ်ရည်ရဖို့အလွန်အရေးကြီးနေတယ်။ဒီဒီနယ်ဒီမှစိတ်ဝန်းကွဲနေတဲ့ညှဉ်းမှုပြပြနေတဲ့ကိစ္စတွေဟာဘလို့လားဘူးဆိုမျိုးသုံးသပ်တဲ့အခါကျတော့သူတို့ပဲပြောမှာပဲ။ဉာဏ်ရည်တိောက်ပေးဖို့အတွက်ကလည်းငယ်ကင်ပြိပက္ခတွေကိုလည်းပဲချော့ချရမယ်။အဲ့လိုချော့ချတဲ့အခါမှာလူကြီးတွေပဲချော့ချော့အဓိကကြတာကတော့ကာကျုပ်ကပြောသွားတဲ့အထဲမှာတော့နိုင်ငံရေးနည်းနဲ့ဖြေရှင်းရမယ်လို့ဆိုပါရဲအမှန်ကောက်ပါလေသို့တော်နိုင်ငံရေးနည်းနဲ့ဖြည့်ရှင်းမှုခက်နေရဲ့ပြစ်ချက်ကြီးချည်ရဲ့ခံမှာတက်မတော်လည်းပဲဂျီတာဝန်ကိုချည်ချည်ရောက်ယူမယ်ပြီးတော့မှနိုင်ငံအတွက်သူ့ရင်ကြောင်းလဲရေးတွေလုပ်ပြီးနေရဲ့နိုင်ငံရေးအားစုတွေနဲ့လည်းလက်တွဲမယ်ဆိုရင်ဒါဝန်တာစရာပြင်စကားလို့ကျွန်တော်တို့ကတော့သုံးသပ်ပါတယ်
ဆရာကြီးမင်းရဲ့အမြင်နဲ့အနည်းငယ်ကွဲလွဲတာကတော့မမမာဦးရဲ့သုံးသပ်ချက်ပါ
နိုင်ငံရေးကကျမတို့ပြောမယ်ဆိုလို့ရှိရင်ဒါတော့အောင်ဆန်းစုကြည်အသိဆုံးမှာကျမတို့ကပြည်သူလူထုတယောက်အနေနဲ့သိတာပါနိုင်ငံရေးကနိုင်ငံရေးပါနိုင်ငံရဲ့လုံခြုံရေးကိုတာဝန်ယူရတာစစ်တပ်နဲ့ကာကွယ်ရေးဦးစီးဌာနရဲ့တာဝန်ပါဒါဟာနိုင်ငံရေးနဲ့မဆိုင်ပါဘူးမဆိုင်တဲ့ကိစ္စမှာစစ်တပ်ကနိုင်ငံရေးလောကထဲကိုဝေရောက်ပြီးတော့ကြီးစိုးလာတဲ့အတွက်ကြောင့်မလို့ကျမတို့မဖြစ်တဲ့ကိစ္စတွေဖြစ်ခဲ့ရတယ်ဖြစ်လာတဲ့ကိစ္စတခုကိုနိုင်ငံရေးနည်းလမ်းနဲ့မဖြစ်ရှင်းမင်းနဲ့စီရင်နည်းလမ်းနဲ့ဖြည့်ရှင်းနေတာဒီကြောင့်မို့လို့ကျမတို့ပြည်သူလူထုဘလောက်ကြီးကြီးစိတ်ညစ်ညစ်ကြေခဲ့ပြီလဲ။ကျောင်းသားတွေပြည်သူတွေဘလောက်ကြီးကြီးတတ်ခံခဲ့ရပြီလဲ။ဘလောက်တွင်းနေကြခဲ့ရတယ်လဲ။ဒါကကဘာတိတဲ့တပိုင်းမျိုး အဲ့တော့နားလည်မှုယူရမယ်ဆိုလို့ရှိရင်စစ်တပ်ကစစ်တပ်နေရာမှာလေနိုင်ငံရေးတဲ့ကိုဝင်ဆွတ်ဖက်မယ်ဆိုတဲ့သဘောမျိုးပြောတယ်လို့ကျွန်မထင်ပါတယ်အဲ့ဒါလို့လည်းဖြစ်စေချင်ပါတယ
်နေပြည်တော်မှာကျင်းပတဲ့တပ်မတော်နေ့အခမ်းအနားမှာပြောကြားတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းထဲမှာအမျိုးသားဥတီချက်ဖြစ်တဲ့ပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဓိကလိုအပ်ချက်ဖြစ်တဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ပြန်လည်ပေါင်းစည်းရေးအတွက်စည်ရင်းစေတနာမှန်နဲ့အာဃာတအစွဲအလန်းတွေမထားဘဲတက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်လျက်ရှိသည်လို့ထည့်သွင်းပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းကိုမမမာဦးကတော့သူတို့မျိုးဆက်တစ်လျှောက်ရင်ဆိုင်ခံစားခဲ့ရတာတွေနဲ့ရှင်ပြီးအခုလိုဝေဖန်ထောက်ပြသွားပါတယ
်။ဒါနှစ်တိုင်းပြောနေကြစကားဒီအခမ်းအနားတွေမှာနားထောင်တဲ့လူတွေကြောင့်မှဒီစကားတွေကိုအလွတ်ရနိုင်တယ်။ဒါပေမဲ့ပြောတကားပြောဤလက်တွေမပါဆိုတာမျိုးလို့ပေါ့နော်။ရင်းချမ်းရေးတွေဆွေးနွေးလိုက်၊တိုက်ပွဲဖြစ်လိုက်ဆိုတာကယနေ့အချိန်ထိဖြစ်နေတယ်။အဆုံးစုံဆုံးပြီးခဲ့တဲ့ဒီပေါ့နော်။ဟိုလောက်တိုင်တိုက်ပွဲဆိုဟာမျိုးကချင်းတိုက်ပွဲဆိုလို့ရှိရင်6နှစ်ကျော်ပြီ။ခုချိန်ထိမပြီးသေးဘူး
။နာမည်2မျိုးနဲ့ကျင်းပသွားတဲ့အခမ်းအနားနှစ်ခုကနိုင်ငံခေါင်းဆောင်3ဦးရဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးစာရေးဆရာကြည်မင်းကအားလုံးလူလူကိုအကောင်းမြင်စိတ်နဲ့မျှော်လင့်ခဲ့ပေမဲ့အဆုံးသတ်မှာတော့အခုလိုတိုက်တွန်းသွားခဲ့ပါလေရှင်
။နိုင်ငံရေးလောကမှာစကားအလှကြီးပြောတဲ့အလေးထားလေးကိလစ်ဆာဗစ်ကိုခေါ်တဲ့စကားအလှလေးကြီးကြားကောင်းအောင်ပြောတာလေးကြီးမဖြစ်ဖဲနဲ့တကယ်ယုံယုံကြည်ကြည်စေတနာထက်ထက်တန်တန်နဲ့တိုင်းပြည်ပြည်ကြီးစိတ်ကိုအရင်ခံပြီးတော့တို့ပြည်တော်စုတိုင်းရင်းသားများအတွက်ဖြစ်တဲ့မြန်မာပြည်နဲ့ပြည်တော်စုတိုင်းရင်းသားများအားလုံးငြင်းငြမ်းစွာအတူတူကခွင့်ပြုတိုးတက်ရေးကိုသွားကြမယ်ဆိုတဲ့ပန်းနိုင်ကိုတကယ်လမ်းနိုင်ကြပါစေလို့ပဲဆရာတို့ကမျှော်လင့်ပါတယ်